American ပြည်ထောင်စု Texas ပြည်နယ် Odessa မြို့မှာစနေနေ့ကလူခဏဦးတေဆုံးပြီး22ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာတနက်သမားဟာတကိုယ်တော်လုပ်ခဲ့ပုံရပြီးနိုင်ငံတကာဒါမှမဟုတ်ပြည်တွင်းကအကြမ်းဖက်အုပ်စုတွေနဲ့ဘာမှပတ်သက်ဆက်ဆက်မှုမရှိဘူးလို့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကပြောပါတယ်။တနက်သမားဟာအသက်36နှစ်အရွယ် Sean Actor ဖြစ်ပါတယ်။သူ့ကိုရဲတွေကအသေးပြစ်ခတ်ဖမ်းဆီးမှုမတိုင်ခင် Sean Actor ဟာစားပုတ်ကားတစ်စီးကိုအပိုင်စီးခဲ့ပြီးနောက်အရှိန်ပြင်းပြင်းနဲ့မောင်းနှင်ခဲ့ပြီးလမ်းပေါ်ကကားတွေကိုလည်းတနက်နဲ့ပြစ်ခတ်ခဲ့တာပါ။တနက်သမားလက်ချက်ကြောင့်တည်ဆုံးခဲ့တဲ့လူတွေထဲမှာ10ကျော်တဲ့အရွယ်တူလေးပါဝင်ပါတယ်။ဒံယာရသူတွေတဲ့တနက်ကြည်စံထိမှန်ခဲ့တဲ့18လအရွယ်မိန်းကလေးတူဆိုရင်ရှာနဲ့နှကန်းပေါက်ထွက်သွားခဲ့ပြီးကလေးရဲ့သွားအများပြားလဲကျွတ်ထွက်ခဲ့ပါတယ်။တနက်သမားအနေနဲ့ဘာကြောင့်ပြစ်ခတ်ခဲ့တယ်လဲဆိုတာရည်ရွယ်ချက်ကိုအခုချိန်ထိမသိရသေးပေမဲ့တနက်သမားဟာတကိုယ်တော်လှုပ်ရှားခဲ့တာကတော့သိကြကြောင်းအော်ဒက်ဆာမြို့ရဲတပ်ဖွဲ့အကြီးအကဲမိုက်ကယ်ဂရစ်ကတနင်္ဂနွေနေ့ကပြောပါတယ်။စနေနေ့ကတနက်သမားဟာအဝေးပြေးလမ်းပေါ်မှာကားမောင်းနေစဉ်ဘဲဘက်လမ်းအကွေ့မီးမပြခဲ့တဲ့အတွက်ကားကိုရပ်ဖို့ပြည်နယ်ရဲတပ်ဖွဲ့ကားကနောက်ကနေလိုက်ပြီးအချက်ပေးရမှာသူကကားအနောက်မှန်ကနေတဆင့် rifle တနက်နဲ့ရဲကားကိုပစ်ခတ်ခဲ့တဲ့အတွက်ရဲအရာရှိတဦးဒဏ်ရာရခဲ့ပါတယ်။အဲဒီနောက်တနက်သမားဟာသူ့ကားကိုရက်ပြေးထွက်ပြီးတဲ့နောက်စားပုတ်ကားကိုခိုးယူမောင်းနှင်ခဲ့ပြီးလမ်းတစ်လျှောက်မြင်းသမျှကားတွေကိုတနက်နဲ့ပစ်ခတ်ခဲ့တာပါ။နောက်ဆုံးလမ်းတောင်ရုပ်ရှင်ရုံတွေရှိတဲ့ကားပါကင်နေရာမှာရဲတွေကသူ့ကိုပိတ်ဆို့ပစ်ခတ်ပြီးအသေးဖမ်းဆီးခဲ့တာဖြစ်ပါတယ်တနက်သမားဟာရုပ်ရှင်ရုံမှာရှိနေတဲ့လူတွေကိုလည်းတနက်နဲ့ပြစ်ဖို့ရည်ရွယ်ချက်ရှိခဲ့ပုံရတယ်လို့ရဲအရာရှိတွေကပြောပါတယ်ရှင်